ယူကရိန်းကိုရုရှားကျူးကျော်မှုကြောင့်ဒေသရင်းလုံခြုံရေးကိုစိုးရိမ်လာတဲ့ဘော်တိတ်ပင်လယ်ခွေ့နိုင်ငံ၃နိုင်ငံဟာသူတို့နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘယ်လာရုစ်နဲ့ရုရှားနယ်စပ်တွေမှာခုခံကာကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေစတင်ဖို့အတွက်တောက်ကြနေမှာပဲသဘောတူလိုက်ကြပါတယ်။ရုရှားဟာယူကရိန်းကိုအောင်နိုင်သွားရင်ဘော်တိတ်ဒေသနိုင်ငံတွေကိုသိမ်းယူဖို့အတွက်လှုပ်လာမှာကိုသူတို့ကစိုးရိမ်လာကြတာဖြစ်ပါတယ်။ဒါကြောင့်အက်စတိုးနီးယား၊လတ်ဗီးယား၊လစ်သူအေးနီးယား၃နိုင်ငံဝန်ကြီးတွေဟာလာမယ့်နှစ်တွေအတွင်းသူတို့နိုင်ငံတွေအတွက်ကာကွယ်ရေးဆိုင်ရာစက်ပစ္စည်းတွေတပ်ဆင်ဖို့နဲ့လိုအပ်ရင်စီးချင်းချောက်မှုတွေကိုခုခံဖို့အတွက်လုပ်မယ်လို့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြကြောင်းအက်စတိုးနီးယားကာကွယ်ရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဘလို့စစ်လက်နဲ့ပစ္စည်းတွေတပ်ဆင်မယ်ဆိုတာကိုတော့တိတိကျကျဖော်ပြမထားပါဘူး။ကာကွယ်ရေးပစ္စည်းတွေကိုရုရှားနဲ့ဘယ်လာရုစ်နယ်စပ်တွေမှာတပ်ဆင်မှာဖြစ်ပါတယ်။အက်စတိုးနီးယားဟာရုရှားနဲ့ပဲနယ်စပ်ချင်းထိနေတာဖြစ်ပေမဲ့လတ်ဗီးယားနဲ့လစ်သူအေးနီးယားနိုင်ငံတွေကတော့ရုရှားနဲ့ရောဘယ်လာရုစ်နဲ့ပါနယ်စပ်ချင်းထိစပ်နေတာဖြစ်ပါတယ်။ဒီသုံးနိုင်ငံစလုံးဟာအရင်ဆိုဗီယက်ပြည်ထောင်စုမှာပါတဲ့နိုင်ငံတွေဖြစ်ပေမဲ့အခုချိန်မှာတော့ EU ဥရောပတမကမှာရောနေတိုးအဖွဲ့မှာပါအဖွဲ့ဝင်တွေဖြစ်နေပါပြီ။လတ်ဗီးယားကာကွယ်ရေးဝန်ကြီးအန်ဒရီစပရတ်စာလည်းနေတိုးရဲ့အရှေ့ပိုင်းဒေသကိုကာကွယ်ရေးအတွက်ဘော်တစ်ဒေသခုခံကာကွယ်ရေးလိုင်းကိုသူတို့ထူထောင်မယ်လို့ Twitter ကလည်းပြောပါတယ်။